ခုတလောမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ဘုံပေါက်ကွဲမှုတွေကတာကေတာဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးပြောပြပေးကြပါမယ်။
အောက်တိုဘာလ17ရက်မင်းညနေတုန်းကရန်ကုန်တိုင်းတာကေတာမြို့နယ်အခွန်လွတ်ဈေးရှင်မှာပေါက်ကွဲမှုဖြစ်ပွားခဲ့ပြီးကလေးငယ်နှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဘဲသူဘဲဝါလက်ချက်ဆိုတာမသိရသေးပေမဲ့စုံစမ်းဆဲဖြစ်ပါတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောပါတယ်အကြောင်းဆောင်ကတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါဦးရှင်။ဟုတ်ကဲ့ဒီလိုပါခင် ဝဲတင်နိုင်၏လက်တံကိုလှည့်ကြည့်ရာကပေါက်ကွဲမှုဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုကြောင့်အသက်14နှစ်အရွယ်မောင်ထက်အောင်နိုင်နဲ့ဝင်းမင်းထွေးတို့နှစ်ဦးရဲ့ခြေလက်တွေမှာသွေးထွက်ဒဏ်ရာရရှိသွားပေမဲ့စိုးရင်ရမယ့်အခြေအနေမရှိဘူးလို့ရန်ကုန်ရဲတပ်ဖွဲ့ရဲ့သတင်းစာမျက်နှာမှာဖော်ပြထားပါတယ်ဒီလိုအခင်းဖြစ်ပွားတဲ့နေရာကိုရန်ကုန်တိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေတွားရောက်လေ့လာစစ်ဆေးခဲ့ပေမဲ့အခုချိန်ထိတော့လက်သက်တရားခံဘယ်သူလဲဆိုတာမဖော်ထုတ်နိုင်သေးပါဘူးအခွန်လွတ်ဈေးနယ်မြေနဲ့သက်ဆိုင်တဲ့တာကီရအမှတ်1ရဲစခန်းကို VOA ကဆက်သွယ်မေးမြန်းကြည့်တော့တာဝန်ကျရဲအရာရှိကအခုလိုစတင်ဖြေကြားပါတယ
်ဖြစ်တာကတုံးမှန်ပြရက်ခွက်ရမုံနာလန်းလမ်းပြခင်ဗျာလမ်းပြအခွန်လွတ်ဈေးရှိ
ထိခိုက်ဒဏ်ရာရမှုအခြေအနေဘယ်လိုရှိလဲခင်ဗျာ
ဆက်လေးနှစ်အရွယ်ကလေးနှစ်ယောက်ခြေထောက်နဲ့လက်နဲ့ပုံးဖက်ဒဏ်ရာရသွားတယ်
တီးဆုံးတာတွေရှိလားခင်ဗျာ
မရှိပါဘူးခင်ဗျာမရှိပါဘူးဟော
ဒီဘုံခွဲလက်သေးတရားခံဟော
စုံစမ်းလဲပါခင်ဗျာစုံစမ်းလဲပါ
ဟုတ်ကဲ့ဟုတ်ကဲ့ဘယ်လိုအဖွဲ့အစည်းမျိုးကလုပ်တယ်လို့ယူဆလို့ရမလဲခင်ဗျာ
အော်အဲ့လိုရောယူဆလို့မရဘူးဒီပေါ့ခင်ဗျာစုံစမ်းလဲမလို့ပါအဲ
့တော့ဆရာတို့ဟိုမတင်ကဖြစ်တဲ့လူတွေကိုစစ်ဆေးမေးမြန်းတာမျိုးတွေရှိနေပြီလားခင်ဗျာ
မရှိပါဘူးခင်ဗျာမရှိသေးပါဘူးတော့
တာကိနာမျိုးနဲ့အမှတ်1ရဲစခန်းတာဝန်ကျရဲအရာရှိဖြေဆိုသွားတာပါဒီရက်ပိုင်းအတွင်းမြန်မာနိုင်ငံမှာဘုံနဲ့အခြားပေါက်ကွဲမှုတွေခက်ဆိတ်ဆိတ်ဖြစ်လာနေတာတွေ့ရပါတယ်စနေနေ့ညသကောင်အချိန်အင်းစိန်စော်ဝါကြီးကကားမှတ်တိုင်နားမှာလဲပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးမပေါက်ကွဲသေးတဲ့လက်လုံမိုင်းတစ်လုံးကိုရှာပွေတွေ့ရှိကြောင်းရန်ကုန်ရဲတပ်ဖွဲ့ရဲ့ Facebook သတင်းစာမျက်နှာမှာရေးသားထားပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကလည်းဘကိုးတိုင်းတောင်ကူမြို့တဲခိုကမ်းမှာဘုံပေါက်ကွဲမှုကြောင့်လူနှစ်ဦးသေဆုံးခဲ့ရပါတယ်1988ခုနှစ်လူမှုအုံကြမှုနောက်ပိုင်း2010ရွေးကောက်ပွဲမတိုင်ခင်ကာလအထိလူတွေတည်စေခဲ့တဲ့မြန်မာပြည်တွင်းဘုံပေါက်ကွဲမှုတွေဖြစ်တိုင်း KNU ABSDF စတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့နေဆက်အခြေစိုက်အတိုက်ခံနိုင်ငံရေးအဖွဲ့အစည်းတွေကိုအစိုးရကသတင်းစာရှင်းလင်းပွဲလုပ်ပြီးစွပ်စွဲလေ့ရှိပေမဲ့အခုနောက်ပိုင်းဘုံပေါက်ကွဲမှုတွေနဲ့ပတ်သက်လို့အစိုးရကစွပ်စွဲပြောဆိုတာမျိုးမရှိသေးပါဘူးအခုတော့ရန်ကုန်နဲ့မြို့ကြီးတချို့မှာလုံခြုံရေးတိုးမြင့်ခြားထားတယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့သတင်းအရသိရပြီးမတင်ငါဘွေရအထုတ်တွေတွေ့ရင်ရဲဌာနအရေးပေါ်ဖုန်း199ကိုအကြောင်းကြားကြဖို့ရဲတပ်ဖွဲ့ကနှိုးဆော်ထားပါတယ်ခင်ဗျာ